တရင်တော့တွေအတွက်ချိန်ချမှုဖြစ်နေတဲ့ဆက်သွယ်ရေးဥပဒေပုံမှန်နဲ့မတရားအသင့်နဲ့ဆက်သွယ်မှုပုံမှန်တွေကိုဖျက်သိမ်းပေးဖို့ဒီပုံမှန်တွေနဲ့ဖန်ဆီးခံထားရတဲ့တရင်တော့တွေကိုလွှတ်ပေးဖို့တိုင်းရင်တရင်မီဒီယာညီလာခံကနေတောင်းဆိုလိုက်ပါတယ်တိုင်းရင်ဒေသတရင်တော့တွေအနေနဲ့အစိုးရရဲ့ဥပဒေတွေအရချိန်ချမှုတွေအပြင်လက်နက်ကိုင်ဖွဲ့စည်းတွေရဲ့ချိန်ချမှုတွေကိုလည်းရင်ဆိုင်နေရတာကြောင့်တရင်တော့တွေလုံခြုံရေးနဲ့လွတ်လပ်စွာတရင်ရယူခွင့်တွေအတွက်အာမခံချက်ရှိအောင်ဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့မတ်တင်ကီထိုက်ကပြောပြပါမယ်ရှင်
။တိုင်းရင်သားလက်နက်ကိုင်တပ်တွေထိန်းချုပ်ရာဒေသတွင်းတရင်ရယူမှုနဲ့တရင်တော့သုံးဦးကိုတပ်မတော်ကဖမ်းဆီးထားတာကနေပြန်လွတ်ပေးဖို့တရင်ရှာယူခွင့်ရေးသားပြောဆိုခွင့်ကိုအတားအဆီးဖြစ်စေတဲ့ဥပဒေတွေကိုရုပ်သိမ်းဖို့တိုင်းရင်းမီဒီယာညီလာခံကတောင်းဆိုပါတယ်။တရင်သတင်းဌာန KIC ရဲ့ Editor ချုပ်နန်းဖော်ခေကအခုလိုပြောပါတယ
်။တရင်မတော်မှုဖန်ဆီးတာတရားစီရင်ရေးလည်းဒါဟိုရောင်းဝယ်အပြင်နဲ့ဆက်သွယ်ရေးဆိုတာပုံမှန်ပေါ်တကယ်ရရှိတရင်သွားရရှိရဲ့တရင်မှာအခုလို့ကိုလို့တောင်းပါ။တရားပြန်ဆက်သွယ်မှုရဲ့ပုံမှန်အဲ့လိုဥပဒေကြီးကကျောင်းမီဒီယာမှာတော်တော်ကြီးရယ်ဆင်ခြင်မှုရဆန်တာရဖြစ်နေတာပေါ့တော့အဲ့ဒီကျောင်းလို့အဲ့ဒီဥပဒေတွေကိုတင်ပြီးဖို့ကြိုးစားလို့ရမိသားစုနဲ့တောင်းဆိုတာဖြစ်ပါရဲ့ရှင်
။ကြားပြည်နယ်လွိုင်းကော်မှာ၃ရက်ကြာပြုလုပ်တဲ့ပြင်ဆင်မှအချိန်တိုင်းရင်းမီဒီယာညီလာခံကိုတော့ပြည်နယ်ခုနှစ်ခုကတိုင်းရင်းသားမီဒီယာအဖွဲ့အစည်းတွေပင်မမီဒီယာအဖွဲ့အစည်းတွေအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်180လောက်တက်ရောက်ခဲ့ကြပါတယ်။ပြည်နယ်တွင်မှာအခြေစိုက်တဲ့တိုင်းရင်းသတင်းဌာနတွေရဲ့သတင်းထောက်တွေအနေနဲ့အပြစ်မရရသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်သွယ်သတင်းရယူတာမှာအစိုးရရဲ့မတရားသင်းတဲ့ဆက်သွယ်မှုပုံမှန်ကိုကြောက်နေရတယ်လို့လက်နက်ကိုင်အဖွဲ့အစည်းအလုံးနဲ့ဆိုင်တဲ့သတင်းတွေကိုရေးသားတဲ့အခါမှာလဲချင်းချောက်မှုတွေကြုံရပြန်တယ်လို့နိုင်ငံတကာမြန်မာသတင်း BNI အဖွဲ့ဝင်ကရင်သတင်းဌာန KIC ရဲ့ Editor ချုပ်နန်းဖော်ကီကပြောပါတယ
်။ဒီခါရစေဒီသာဒီသားဒီမှာလဲအခြားဒီပကားဆန်တဲ့အချိန်မျိုးတော့မြင်နိုင်တဲ့ဟိုလူခွင့်ချဖို့မှုတည်နေသူတို့ရရှိတဲ့ဆင်းတဲ့ပတ်သက်တဲ့ဇာတ်ရုပ်ရှင်တစ်ခါကြိုက်လူတို့နဲ့ဆက်ဆက်ပြီးတော့အဲ့လိုထိခိုက်နေမှုရှိတယ်။အဲ့လိုဇာတ်ရုပ်ရေးသားဖို့အခါမှာလဲခက်ခဲစဉ်းစားမှုရှိတယ်လို့မင်းစီဝါတက်ပတ်သက်ပြီးတော့မင်းစီဝါကိစ္စတွေပေါ့နော်အဲ့ဒီဟိုပြင်းအင်းလေးမုန်းဒီလိုရှိနေမင်းစီဝါနဲ့ဆက်တာကအများကြီးပြန်ကြည့်ပြနေတယ်ဆိုတော့အဲ့ဒီဇာတ်ရုပ်ရေးရည်ရွယ်ခံမှာတူရှင်လဲဟိုပတ်သက်ဆက်နွယ်ဒီရဲ့ပြန်ပြီးတော့အဆုံးပြန်မှုတွေပါတယ်ကျမတို့ဒီဟိုအဖက်လက်နှခံမြင်ရတာမျိုးရှိတဲ့အခါကျတော့ဆိုင်းကားဓာတ်တွေမှာသလိုရှိတချို့ပြည်ထောင်တွေကတဦးရနဲ့ရက်တည်မြင်ရတဲ့နှခံမြင်မှာဆိုလို့ရှိရင်သူ့အတွက်ကအဲရအဆက်အသွယ်ကြီးရဲ့အားရင်းလေးတွေကိုကိုယ်ကိုယ်ကိုကယ်ရှိပါတယ်ကျ
တိုင်းရင်ဒေသသတင်းထောက်တွေအနေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေရဲ့ချင်းချောက်မှုတွေနောက်ဘယ်သူဘယ်ဝါမှမသိရသူတွေရဲ့ချောက်မြောင်တိုက်ခိုက်မှုတွေနဲ့ကြုံတွေ့နေရပြီးလုံခြုံရေးအာမခံချက်ကင်းမဲ့နေတယ်လို့လည်းတိုင်းရင်သတင်းဌာနတွေကပြောပါတယ်။နိုင်ငံတကာမြန်မာသတင်း BNI ရဲ့ဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာနောက်ရှမ်းတန်တော်စင်သတင်းဌာနရဲ့အယ်ဒီတာချုပ်ဆိုင်းမင်းကလည်းအတွေ့အကြုံတချို့ကိုအခုလိုပြောပြပါတယ်။
လက်တွေ့မှာတာမျိုးကြုံတွေ့ရတာတွေကတော့ရှိတယ်။ပြီးခဲ့တဲ့လွန်ခဲ့တဲ့လလောက်တုန်းကပေါ့ကျွန်တော်တပြင်းထောက်ကွာနဲ့ပြစ်ခံရတယ်။မျက်မှန်ကွဲရတယ်ပေါ့နော်။အဲဒီမျိုးတွေတောင်ကြီးမြုပ်ပေါ်မှာရှိတယ်။အဲ့ဒါတွေကကျွန်တော်တို့တပြင်းထောက်ကလုံခြုံမှုကဘယ်သူယူသေးမှာလဲ။တပြင်းထောက်မှုလို့ပြစ်ခံရတာလား။အဲ့ဒီဟာကဘယ်သူပြစ်တာလဲ။စတာတွေကျွန်တော်တို့ကမသိနိုင်ဘူး။အဲ့လိုမျိုးတွေကြုံရတယ်။နောက်ပြီးတော့မှဒီဒီမမီဒီယာကနေပြီးတော့မှရှိရှမ်းပြည်မြောက်ပိုင်းမှာဖန်ခံရတဲ့ကိစ္စဤသူပဲကျွန်တော်တို့တိုင်းရင်းသားဒေသမှာနေထိုင်တဲ့ပြည်ထောင်တွေလည်းဥမာနမ်ခမ်းဖက်ကပြည်ထောင်ကျွန်တော်ပြည်ထောင်တယောက်ဆိုရင်ဒီပြည်သူစစ်အကြောင်းတွေရေးတယ်ဒီတစ်မောင်ခိုအကြောင်းတွေရေးတော့စာနဲ့ချင်းချောက်ခံရတယ်အဲမြင့်ချေရပြက်ချင်းလားချေရဖြောက်ချင်းလားစသည်ဖြင့်အဲ့လိုမျိုးလုပ်တော့ဆိုရင်စိတ်တွေရှိပြီးတော့မှကျွန်တော်တခြင်းဌာနကနေထွက်ရတဲ့အစ်စ်နေလည်းရှိတယ်
တိုင်းရင်သားဒေသတွေကသတင်းတွေကိုအထူးပြုရေးသားဖော်ပြနေကြတဲ့တိုင်းရင်သတင်းမီဒီယာတွေအနေနဲ့အကြီးအသေးနည်းပညာစတဲ့အခက်အခဲမျိုးစုံနဲ့ရေရှည်ရက်တည်အခက်အခဲရှိတာကြောင့်နိုင်ငံတကာအလှူရှင်တွေအဖွဲ့အစည်းတွေပင်မမီဒီယာအဖွဲ့အစည်းတွေကဝိုင်းဝန်းကူညီကြဖို့ကိုလည်းတိုင်းရင်မီဒီယာညီလာခံကတိုက်တွန်းပါတယ်။လာမယ့်နှစ်တိုင်းရင်မီဒီယာညီလာခံကိုတော့ကရင်ပြည်နယ်မှာကျင်းပမှာဖြစ်ပါတယ်ရှင်။